ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအခြေအနေတွေအကြောင်းသတင်းရေးသားနေတဲ့မြန်မာနိုင်ငံက Reuters သတင်းတောက်နှုတ်ဦးဖန်းစည်းခံရမှုအပေါ်ပြည်ထိုင်တဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကမြန်မာအစိုးရကိုဝေဖန်ကန့်ကွက်ခဲ့ကြပြီးသူတို့နှုတ်အမြန်ဆုံးပြန်လွှတ်ပေးဖို့လည်းတိုက်တွန်းခဲ့ကြပါတယ် Reuters သတင်းအေဂျင်စီကလည်းဖန်းစည်းခံထားတဲ့သူတို့သတင်းတောက်တွေနဲ့အခုချိန်ထိအဆက်အသွယ်မရသေးပဲအချက်လက်တွေအသေးစိတ်သိရဖို့မြန်မာအာဏာပိုင်တွေရဲ့ပြန်ကြားချက်ကိုစောင့်နေကြောင်းတာဝန်ရှိသူကပြောပါတယ်မိုင်အင်ဂျင်နိုင်ကအခြေအနေကိုဆက်လက်တင်ပြမှာပါရှင်
ရိုက်တာသတင်းဌာနရဲ့မြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရဲအရာရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာအင်္ဂါနေ့ည၈နာရီလောက်မှာတွေ့ဆုံမှုချင်းဆိုပြီးနောက်ဖမ်းဆီးခံလိုက်ရတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းသူတို့နဲ့အခုချိန်ထိအဆက်အသွယ်မရသေးတဲ့အတွက်ဘလို့ပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲဆိုတာအတိအကျမသိရသေးကြောင်းရိုက်တာသတင်းဌာနတာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့်သတင်းလွတ်လပ်ခွင့်ကို NLD အရက်သားအစိုးရကအထင်ရှားပိတ်ပင်လိုက်တာဖြစ်ကြောင်းရိုက်တာဘူရိုအကြီးအကဲJohn Clemmons ကဆိုပါတယ်
So Reuters president and editor
ကိုကျော်စိုးနဲ့ကိုဝါလုံးတို့ဖမ်းဆီးခံခဲ့ရတဲ့ဖြစ်စဉ်ဟာသတင်းလွတ်လပ်ခွင့်ကိုပြောင်းချကြတိုက်ခိုက်လာတာဖြစ်တယ်လို့ Reuters သတင်း agency ဥက္ကဋ္ဌဖြစ်သူ editor ချုပ်ကပြောဆိုထားပါတယ်သူတို့နှစ်ယောက်စလုံးကိုချက်ချင်းလွတ်ပေးဖို့လဲတောင်းဆိုထားပါတယ်အခုချိန်ထိတော့မြန်မာအာဏာပိုင်စီကတုံ့ပြန်ချက်တခုမှမရသေးပါဘူးသူတို့စီကဘယ်လိုထုတ်ဖော်ပြောဆိုလာမလဲဆိုတာကိုကျွန်တော်တို့စောင့်ပြီးတော့နားထောင်နေပါတယ်
ဒီတော့တွင်ကြာသပတေးနေ့ကဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသား၏ဝန်ကြီး Boris Johnson ကဂျပန်နိုင်ငံသား၏ဝန်ကြီးတာရိုကိုနိုနဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်ရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေကိုဖမ်းဆီးအရေးယူခဲ့တဲ့မြမအစိုးရလုပ်ရက်ကိုဝေဖန်ပြောဆိုခဲ့ပါတယ
်။ We have already expressed our grave concerns to the
ဒီနောက်တွင်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ပြည်ထောင်စုရရဲ့အလေးနဲ့စိုးရိမ်မခင်ဖြစ်မှုကိုမြမအစိုးရကိုပြောထားပြီးပါပြီ။လောစာပြောဆိုခွင့်နဲ့ရခိုင်ပြည်နယ်မှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာအများပြည်သူသိအောင်သတင်းအချက်အလက်တွေတင်ပြနေတဲ့သတင်းတော်တွေရဲ့စွမ်းဆောင်မှုအပေါ်ကျွန်တော်တို့သစ္စာစောင့်ကြည့်ရပါမယ
်။အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာရနီကလည်းရိုက်တာသတင်းတော်နှစ်ဦးလုံးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းပြောကြားခဲ့ပါတယ်။လက်ရှိမြန်မာအာဏာပိုင်တွေဆွဲချက်တင်ထားတဲ့အစိုးရလျှို့ဝှက်ချက်အုပ်ပဒေပုံမှန်အရသူတို့နှစ်ဦးကိုထောင်ဒဏ်14နှစ်ထိချမှတ်နိုင်ပွဲရှိကြောင်း Writer Bureau အကြီးအကဲ John Clemmons ကပြောပါတယ
် So we understand that Wallon and KCO have been charged
ဗြိတိသျှကိုလိုနီလက်ထက်ကလေးကပြတ်ထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်အုပ်ပဒေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဆွဲချက်တင်ဖမ်းဆီးထားတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒီဥပဒေဟာအရန်ကိုကျေပြတ်တယ်လို့အဲ့ဒီဥပဒေအရသတင်းတော်နှစ်ယောက်လုံးထောင်ဒဏ်14နှစ်ထိကြာခံနိုင်ပါတယ်
။ဗုဒ္ဓဘုနစ်ကပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့သတင်းအရသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရဲတက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီး1923ခုနှစ်ဗြိတိသျှကိုလိုနီခေတ်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်အုပ်ပဒေနဲ့သူတို့လေးဦးလုံးကိုဆွဲချက်တင်ထားကြောင်းဖော်ပြထားပါတယ်။သူတို့နှစ်ဦးဖမ်းဆီးခံရတဲ့အဓိကအကြောင်းရင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်အလက်တွေ၊လုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာရင်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။